မြန်မာနိုင်ငံမှာစစ်သားပြသူတွေကိုအကြမ်းဖက်နှိမ်နှင်းနေတာတွေချက်ချင်းရပ်ဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတိုက်တွန်းလိုက်ပါတယ်
။ Dan Indonesia mendesak agar penggunaan kekerasan di Myanmar segera dihentikan sehingga tidak ada
မြန်မာနိုင်ငံမှာနောက်ထပ်သေဆုံးဒဏ်ရာရတာတွေမရှိစေဖို့အတွက်အကြမ်းဖက်ဖြိုခွဲနေတာကိုချက်ချင်းရပ်ဖို့အင်ဒိုနီးရှားနိုင်ငံကမြန်မာနိုင်ငံကိုတိုက်တွန်းပါတယ်။လူလူဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးဟာထိတ်တန့်ဦးစားပေးကိစ္စတစ်ခုဖြစ်ရပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတို့ကိုပြန်လည်တည်ဆောက်ရေးဆွေးနွေးပြောဆိုပြီးပြန်လည်ပြည်မြန်ရေးကိုချက်ချင်းအကောင့်ထဲပေါ်ဖို့လဲအင်ဒိုနီးရှားအနေနဲ့တိုက်တွန်းပါတယ်လို့ဒီကနေ့အွန်လိုင်းကပြောတဲ့မင်ကွန်းနဲ့မှအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောသွားတာပါ။မြန်မာနိုင်ငံမှာမတိမငိမ့်ဖြစ်နေတဲ့အခြေအနေကိုဆွေးနွေးရင်းအာဆီယံအစ်စ်မြန်စည်းဝေးတရက်ကိုဖြစ်နိုင်သမျှအမြန်ဆုံးခေါ်ယူဖို့အာဆီယံဥက္ကဋ္ဌဖြစ်တဲ့ဘရူနိုက်ဒါရူစလန်နိုင်ငံဆော်ဘွားနဲ့ကျွန်တော်ချက်ချင်းဆွေးနွေးသွားပါမယ်လို့လည်းတဗရဝီဒိုဒိုကပြောပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေအတွင်းသေဆုံးဒဏ်ရာရသူတွေနဲ့မိသားစုတွေအတွက်သူနဲ့အတူအင်ဒိုနီးရှားလူလူတရက်လုံးကအထူးပဲဝမ်းနည်းရပါကြောင်းနဲ့ကိုချင်းစာပါကြောင်းသမ္မတဝီဒိုဒိုကပြောခဲ့ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေဟာအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝန်မစော့ရဘူးဆိုတော့အာဆီယံရဲ့အစည်းအလာမှုအတိုင်းရည်တည်လေးရှိကြပြီးအဖွဲ့ဝင်နိုင်ငံတစ်ခုမှဖြစ်ပျက်နေတာတွေကိုသိပြီးတော့ပြောဆိုလို့မရှိပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်စံတာပြပွဲတွေကိုအကြမ်းဖက်ဖြိုခွဲနေတာကြောင့်သေဆုံးဒဏ်ရာရတာတွေရှိလာခဲ့ပြီးတဲ့နောက်မှာတော့အကြမ်းဖက်ဖြိုခွဲတာတွေရပ်ဖို့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူစတဲ့နိုင်ငံတွေကမြန်မာအာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလာနေကြတာဖြစ်ပါရဲ့ရှင်။